သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စစ်ကိုမောင်းရင်စစ်ကိုတော့တိုက်ရလိမ့်မယ်ကျွန်တော်တို့မုန်းတဲ့လူနဲ့တိုက်ကြရင်ဆိုင်မှာအဲ့အမုံကအောင်နိုင်လိမ့်မယ်ကျောင်းစစ်ကမုန်းတယ်မို့လား
မ
ုန်းတယ်စစ်တော်မခိုင်းနေတာဟုတ်လူတို့ပြလုံးอ่ะဒါကြအဲ့စစ်တော်ကျွန်တော်တို့ကြော်ဖြတ်ဖို့လိုအပ်တယ်ဘယ်တော့ကြော်ဖြတ်မလဲအဲ့စစ်တော်ကိုကြမ်းကြမ်းခိုင်ရမယ်အဲ့စစ်တော်တိုးလိုက်ရမယ်အဲ့စစ်တော်တိုက်ထွားမယ်ဒါမှအဲ့စစ်ကကျွန်တော်တို့ဒီဟာကိုပပြောင်းပ
ါမုံရတက္ကသိုလ်ကျောင်းသားများတက်မကကဥဆောင်သူအမျိုးသမီးငယ်တယောက်ရဲ့ဇကာအတန်တွေပါ7 July လို့လူတီများလာတဲ့ကျောင်းသားလှူရှာမှုအဖြစ်စကိုင်းတိုင်းဆလင်းကြီးမြို့နယ်ထဲမှာသူတို့ကြွေးကြော်ခဲ့ကြပါတယ်မြန်မာနိုင်ငံရေးဖြစ်စဉ်မှာစစ်တပ်ကိုပထမဆုံးဆန့်ကျင်တော်လှန်ခဲ့ကြတဲ့7 July ရေတော်ပေါ်ဟာလက်ရှိအချိန်မှာဆိုရင်တော့62နှစ်ပြည့်ခဲ့ပါပြီ။ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီရဲ့ကျောင်းစည်းကမ်း22ချက်ကိုဆန့်ကျင်ရာကစလာတဲ့ကျောင်းသားလှူရှာမှုဟာဒီနှစ်ဒီအချိန်ထိပြည်သူလူထုစီတည်ရောက်နေစေပါ7 July ကစလို့လက်ရှိຫນွေဦးတော်လိုက်ရခီးတိလျှောက်မှာလဲလူငယ်တွေရဲ့စွမ်းပကဟာပြည်သူတွေအတွက်မျှော်လင့်စရာဖြစ်လာခဲ့ပါတယ်။2015ခုနှစ် 7 July နေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုနဲ့ဖန်ဆီးထောင်ချခံခဲ့ရတဲ့တက္ကသကျောင်းသားခေါင်းဆောင်ဟောင်းကိုစီရလွင်က
7 July လို့ပြောတာနဲ့ကျွန်တော်ဖြတ်တန်းခဲ့ရတဲ့အခြေအနေလုံးတော့ကျောင်းသားတွေသူ့မိကြတဲ့ဒီအဓိပတိလမ်းပေါ်ဘုံဘက်ပြင်ဆင်ခံနိုင်ရတဲ့တက္ကသအဆောက်ဦးငခင်ပြင်ထဲမှာကျွန်တော်တို့တွေတက်ဆုံးတဲ့ကျောင်းသားတွေရဲ့ဝိညာဉ်ကိုကျွန်တော်တို့ဝန်းမုံကူးကြပါတယ်အဲ့ဝမ်မုံကူးမှုနဲ့ပဲစစ်အာဏာရှင်တွေဟာတိုင်းပြည်ပေါ်မှာဘယ်တော့မှကောင်းကျိုးမပေးဘူးဆိုရဲစိတ်အထုံကိုကျွန်တော်တို့ယူရပါတယ်ရရပါတယ်ပေါ့နော်အဲ့ဝမ်မုံကူးမှုတွေနဲ့အတူကျွန်တော်တို့ဒီကနေ့7 July ကိုကျွန်တော်တို့ဖြတ်ပြီးကြော်ဖြတ်ရမယ်ပေါ့နော်ဒါပေမဲ့လက်ရှိ7 July မှာတော့စစ်အာဏာရှင်ကိုကျွန်တော်တို့ဟိုကြီးမင်းတယ်ကျွန်တော်တို့တုံးလွန်တိုက်ခိုက်ရတဲ့အချိန်ကာလတွေဖြစ်ကြတယ်ပေါ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တုံးလွန်တိုက်ခိုက်နေမှုတွေကို7 July မှာကြော်ဆုံးခဲ့တဲ့နောင်တော်မျိုးဆက်ကျောင်းသားကြီးတွေကသူတို့ရဲ့ဝိညာဉ်တွေကိုကျွန်တော်တို့အကောင်းဆုံးတန့်စင်ဖို့ဖြစ်တယ်ပေါ့နော်ဆိုတော့ဒါကစစ်အာဏာရှင်တွေကိုပို့ပြီးတော့ဆန့်ကျင်တော်လှန်ရမယ်ဆိုတဲ့အသိစိတ်ကိုပို့ပြီးတော့နှိုးဆော်လှုံ့ဆော်အထုံကူးပေးတဲ့နေ့ရက်ဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ပဋိပက္ခတွေဟာစစ်အာဏာရှင်စနစ်စတင်တဲ့1962ခုနှစ်မတ်လ2ရက်ကနေစတင်ခဲ့တယ်လို့ဆိုကြပါတယ်ဖိုးချုပ်ကြီးနေဝင်ဦးဆောင်တဲ့အာနာသိန်းစစ်တပ်ကိုတက္ကသိုလ်ကျောင်းသားတွေကအာနာသိန်းစာကလေးကဆန့်ကျင်ဆန္ဒပြပွဲတွေနဲ့လက်မခံကြောင်းပြသခဲ့ကြပါတယ်။ပညာရေးစနစ်ကိုစနစ်တကျဖျက်ဆီးတယ်လို့ထင်ကြေးပေးခံခဲ့ရတဲ့ဦးနေဝင်ဟာတက္ကသိုလ်ကျောင်းသားတို့ပေါ်ဖိနှိပ်ချုပ်ချယ်ခဲ့တဲ့စီကံချက်အစ်စ်တွေကိုချမှတ်ခဲ့ပါတယ်။အဲ့ဒီလောက်ရအပေါ်လက်မခံကြောင်းထုတ်ပြန်ခဲ့တဲ့1962ခုနှစ်ဇူလိုင်လ9ရက်ဟာကျောင်းသားလူလူရဲ့မမေ့ပြောင်နိုင်စရာနေ့ရက်ဖြစ်ခဲ့ရပါတယ်။ရန်ကုန်တက္ကသိုလ်တွေကသမဂ္ဂအစအဦးကိုလည်းမိုင်းခွဲဖျက်ဆီးခံခဲ့ရတာပါ။ဒါအပြင်စစ်တပ်ကမောင်းပြန်ကာပိုင်တဲ့ဆက်တနက်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ကျောင်းသားရာချီသေဆုံးခဲ့ရတာပါ။လက်ရှိຫນွေဦးတော်လှန်ရေးကာလမှာလည်းကျောင်းသူကျောင်းသားပေါင်း130ကျော်ထောင်ဒဏ်ချမှတ်ခံထားရသလို120ကျော်တက်ဖြတ်ခံခဲ့ရတယ်လို့နိုင်ငံရေးအကြီးအကဲများကကိုယ်စောင့်ရှောက်ရေးအသင်း AABB ရဲ့စီရင်မှဖော်ပြထားပါတယ်။တကုံတက္ကသိုလ်ကျောင်းသားများတက်မကဒုဥက္ကဋ္ဌမတ်ရွှေသိန်းကြီးက
ဘလို့ပဲဖိနှိပ်မှုတွေရှိရှိကျမတို့ရဲ့မျိုးဆက်ကဘယ်တော့မှရှက်တန့်သွားမှာမဟုတ်ဘူးကျမတို့ရဲ့တော်လန်စိတ်ကြလည်းဘယ်တော့မှရှက်တန့်သွားမှာမဟုတ်ဘူးဒီအာနာမသိငယ်အရှိပိုင်းနှစ်တွေမှာဆိုလို့ရှိရင်ဒါလူငယ်တွေတော်တော်များများကဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့တိတ်ဆိတ်ဝင်စားလို့မရှိဘူးပေါ့ဒါပေမဲ့အာနာသိငယ်အခြေအနေကနေပြီးတော့ဆက်ပြီးတော့လူငယ်တွေဆိုတဲ့တရားမျှတလိုတဲ့ဟာကိုရလိုတဲ့စိတ်တဲ့အဲ့စက်ချက်တွေနဲ့အကုန်လုံးတူတူဝင်ပြီးတော့အာနာရှင်ကိုတိုက်ထုတ်မယ်ဆိုပြီးတော့ပေါ့လေဒီနေဦးတော်လန်ကြီးမှာကိုကိုတိုင်းပေါ့လေကိုကိုရှင်းပြီးတော့မှရလာမဲ့အကျိုးရလာမဲ့ဟိုဒီအာနာရှင်လက်ကနေလွတ်မြောက်လာမဲ့နိုင်ငံတော်တစ်ကိုလိုလာတဲ့အတွက်ကြောင့်မလို့ကိုရှင်းပြီးတော့ကိုပုံဩပြီးတော့မှဒီတော်လိုင်းရေးထဲမှာဝင်ပါလာတဲ့အတွက်ကြောင့်မလို့ရင်ဆိုင်ရတဲ့အခက်ခဲကြီးဖန်ဆီးနှိမ့်ဆက်မှုတွေနောက်တစ်ခုကအသက်တည်ဆုံးခဲ့တဲ့အထိအကြမ်းဖက်မှုတွေပေါ့လေအဲ့ဒီအချက်အဲ့ဒီဟာတွေပေါ်မှာအများရင်ဆိုင်ရတယ်ဆိုမဲ့ဒီလူငယ်အားလုံးကတော့လို့ရလာမဲ့အကျိုးဆက်ပေါ့လေဒီနိုင်ငံတော်အစ်စ်ပေါ်မူတည်ပြီးတော့အများကြီးဆက်ရှောင်နေရဲဆိုတဲ့ဟာတော့လက်ရှိအခြေအနေမှာရှိပါတယ်ပေါ့
ကျောင်းသားလူငယ်အင်အားစုဟာ7 July ရေခင်းနာမကပဲ1969ကျွန်းဆွယ်တော်လိုင်းရေ1984အလုတ်သမားအရေးအခင်1988အရေးအခင်နဲ့2000ရှိုးဝါရောင်တော်လိုင်းရေကစလို့လက်ရှိနေဦးတော်လိုင်းရေအထိအရေးပါနေတာပါဒါကြောင့်ပဲစစ်တပ်ကသူ့တပ်တန်းရှိဖို့အတွက်ကျောင်းသားလူငယ်တွေပေါ်လွတ်လပ်တဲ့အတွေ့အခေါ်တွေဒီမိုကရေစီပညာရေးစနစ်တွေကိုကန့်သတ်ခဲ့ပါတယ်စစ်ကောင်စီပြောင်းဝင်ရဖို့ကြုံဆော်မိထုံကတော့စစ်တပ်အာဏာသိမ်းလိုက်လို့လူငယ်တွေအနာဂတ်ပျောက်သွားတယ်ဆိုတာလက်မခံပဲလက်နက်ကင်လမ်းစဉ်ကိုရွေးချယ်ဖို့ဆုံးဖြတ်ချက်ချတာဟာသူတို့မှတာဝန်မရှိဘူးလို့ IFA တင်ဌာနကိုဖြေကြားထားပါတယ်ဘကတများအဖွဲ့ချုပ်ရဲဘော်ဟောင်းကိုမိုးထန်နီကတော့
ဟိုကျွန်တော်အနေနဲ့ကတော့ဒီចောင်းသားတို့ကခေအဆက်ဆက်တာဝန်ကြီးတယ်လူငယ်တို့ကခေအဆက်ဆက်တာဝန်ကြီးခဲ့တယ်ပေါ့နော်အဲရှေ့လျှောက်မှာလည်းကျွန်တော်တို့ဒီចောင်းသားတွေကဒီကျွန်တော်တို့လက်နက်ကင်တိုက်ပွဲတွေမှာရောကျွန်တော်တို့ဒီမြေရောက်တိုက်ပွဲတွေမှာရောဒီဆက်လက်ပြီးတော့ကျွန်တော်တို့ပါဝင်ဆောင်ရွက်သွားမယ်အဲចောင်းသားဟာဘယ်တော့မှမဖောက်ပြန်ဘူးဒီနှစ် 7th July ကတော့ပို့ပြီးတော့ဟိုတိတိမမတ်ပြုစရာဖြစ်တယ်လို့ဒီနှစ်မှာတော့ကျွန်တော်တို့ဒီအာနာရှင်ရဲ့ဖိနှိပ်မှုပေါ့နော်ဒီဆေးအုပ်စုရဲ့ဖိနှိပ်မှုကိုပို့ပြီးတော့လက်တွေ့အဲခံစားရတာမျိုးတွေရှိလာတဲ့အတွက်ကျွန်တော်တို့ဒီနှစ်ကတော့ဒီအကြောင်းသားတို့ရဲ့စိတ်ထဲမှာကျွန်တော်တို့လူငယ်ရဲ့စိတ်ထဲမှာကျွန်တော်တို့ဒီ 7th July နဲ့ပတ်သက်ပြီးသတိရစရာတွေဖြစ်တယ်လို့ကျွန်တော်တို့ဒီဟိုဆက်လက်တိုက်ပွဲဝင်ဖို့အတွက်လည်းဒီအာသစ်လောင်းနဲ့အထွေခုံမျိုးတွေရလာနိုင်တာမျိုးဖြစ်ပါလိမ့်မယ်ဗျာ
အာနာသိမ့်မိနောက်မှာတော့တိုင်းရင်းသားလက်နက်ကိုင်းဒီဒီစီမှာလူနှစ်သိန်းကျော်စစ်တပ်နဲ့တက်ရောက်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရအညွှန်းကြီးကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုထားပါတယ်အတတ်ပညာဤပညာတွေနဲ့ရက်တီဖြတ်တန်းရတဲ့ခေတ်ကာလမှာကျောင်းသားလူငယ်တွေဟာလည်းစတဲ့ငယ်အစားတက်စခန်းတွေမှာဘဝတွေဖြတ်တန်းနေကြရတာပါ1960, 1988, 2021ခုနှစ်အာဏာသိမ်းမှုတွေကြမှာမြန်မာနိုင်ငံဟာပညာရေးကျန်းမာရေးကဏ္ဍပေါင်းစုံနေကြသွားတယ်လို့နိုင်ငံရေးလီလာသူတွေကသုံးသပ်ကြပါတယ်ကချင် State Civilian Movement ကအသက်25နှစ်အရွယ်ပေါ့ဆိုင်က
လူငယ်တွေအနေနဲ့ကတော့ကျမတို့အနေနဲ့ဒီတော်လန်ရေးကိုပါကြရကနေအခွင့်အရေးတောင်းဆိုစရာဘယ်လိုတော့ဘူးပြောရဲဆိုဆုံးရှုံးပြီးသားဖြစ်တယ်ပေါ့နော်ဆက်အနာရှင်လက်ထက်မှာဆိုရင်ကျမတို့လူငယ်တွေအနေနဲ့အညွတ်တက်ဖို့ဆိုတာလုံးဝမဖြစ်နိုင်တော့ဘူးပေါ့နော်အမြဲတမ်းအရေးချင်းမရှိတဲ့လူတွေကိုဒါနေရာပေးပြီးတော့ဒီတက်ဆိုင်ရာလူကြီးတွေနဲ့မညှိပြီးနေရာပေးတဲ့ဒီခစ်ကြီးရဟုတ်အရင်တော့ပုံပါခဲ့ပြီဒါကြောင့်မို့ကျမတို့ဒီအနာရှင်ကိုမလို့ခြင်းတဲ့အတွက်ကြောင့်မို့တိုက်ထုတ်နေရပေါ့နော်ဒီလိုမျိုးအနာရှင်အုပ်ချုပ်နေတွေ့ဆိုရင်ကျမတို့လွတ်လပ်စွာပြောဆိုခွင့်နေရှိမှာမဟုတ်ဘူးထုတ်ပေါ်ခွင့်ရှိမှာမို့ဒီမှတ်ချက်တွေပျောက်တော့မပြီးရင်ဒီအခြေခံအရေးချင်းကိုအခြေခံထားတဲ့ပညာရေးတွေဖြစ်လာတဲ့အတွက်ကြောင့်မို့လူငယ်တွေဆိုတာပေါ့နော်နောက်လာမယ့်လူငယ်တွေအတွက်လည်းပညာရေးအရာတော်လည်းကောင်းလူမှုရေးအရာတော်လည်းကောင်းတိုးတက်ကြီးပွားမှုရှိဘူးဆိုတဲ့အဥ္စာကိုကျွန်မအနေနဲ့ထပ်မဆုံးပြောချင်ပါတယ်ရှင
် Generation Z လို့ခေါ်တဲ့လူငယ်တွေဟာ2010မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလကနေ2020ရွေးကောက်ပွဲကာလထိလောက်သာဒီမိုကရေစီစနစ်ကိုအနေငယ်ခံစားခဲ့ကြရတာပါအဲ့ဒီအခြေအနေကိုပြန်ရဖို့စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုဖော်ဆောင်နိုင်မှုအရင်မှာမြို့ပြကစလို့ကြေးလက်အထိပြည်သူတွေပါဝင်ခဲ့ကြပါတယ်။ဒါကလည်း7 July ကနေစတင်ခဲ့တဲ့ကျောင်းသားလူငယ်တွေရဲ့တပ်မကစိတ်တက်ကိုအရင်တီးခဲ့တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။7 July စိတ်တက်နဲ့ပတ်သက်ပြီးရတနာမုံတက္ကသိုလ်ကျောင်းသားများတပ်မကပြန်ကြားရေးတာဝန်ခံကိုမင်းခန့်ကျော်လင်းကအခုလိုပြောပါတယ်
ဒီလိုမျိုးလူငယ်တွေကျောင်းသားလူငယ်တွေအများကြီးစည်းထားရတဲ့ဒီတော်လန်ရေးကိုတော့ကျွန်တော်တို့ဒီမဖြစ်မနေအနိုင်ရရှိဖို့လိုတယ်ဒါမှသာဖန်စီခံထားရတဲ့ကြာဆုံးသွားတဲ့ရဲဘော်တွေကြာဆုံးသွားတဲ့ပြည်သူတွေခက်ဆက်ဆက်ဖိုက်ပွဲဝင်လာတဲ့လူတွေရဲ့သူတို့ရဲ့ဒီဖိဆက်မှုကိုကျွန်တော်တို့ထိုက်တန်တဲ့ရလဒ်တစ်ခုဖြစ်တာလို့တော့လောက်ရမယ်ဆိုတော့ဒါကျွန်တော်တို့ရဲ့တာဝန်တစ်ခုလို့ကျွန်တော်တို့မှတ်ယူမယ်ဆရာနာတိမ်မှုအပါဝင်ပေါ့နော်အဲကျွန်တော်တို့ဒီစစ်တပ်ကနေပြီးမှကျွန်တော်တို့ရဲ့ဒီနေရာဆောင်ကိုဖျက်ဆီးတာဒီကျောင်းသမဂ္ဂဒီចောင်းသားတွေဆန္ဒပြចောင်းသားတွေကိုတက်ဖြတ်တာတွေလုပ်ခဲ့တာဒါဒီရှေ့ရသောမှုတွေဖြစ်တယ်ပေါ့เนาะအဲ့ဒီဟာတွေဒီဘယ်တော့မှမေးလို့မရဘူးဘယ်တော့မှတက်ပြတ်သွားမှာမဟုတ်ဘူးပေါ့เนาะဒါဒီကျွန်တော်ကတော့ယုံကြည်ပါတယ်လက်ရှိပြည်သူတွေရဲ့ရှင်ထဲမှာလက်ရှိမြန်မာနိုင်ငံရဲ့ចောင်းသားတွေရဲ့ရှင်ထဲမှာရှိပြီးသားလို့ကျွန်တော်ယုံကြည်ရပေါ့เนาะအဲ့တော့7 July စိတ်သက်ပြီးကျွန်တော်တို့လက်ရှိဒီသမိုင်းကြီးပေါ့เนาะကျွန်တော်တို့ဘယ်တော့မှမေးလို့ရမယ့်သမိုင်းမဟုတ်ဘူးဒါကျွန်တော်တို့စွဲကန်ထားမယ်ကျွန်တော်တို့ဒီစိတ်သက်တစ်ခုဖြစ်တယ်စိုက်ပွဲတစ်ခုဖြစ်တယ်မှန်တမ်းတစ်ခုဖြစ်တယ်ဆိုတော့ကျွန်တော်ရုံမှာ
7 July ရောက်တိုင်းလူငယ်တို့ရဲ့ဆန္ဒထုတ်ဖော်မှုမှာအစအဦးကိုဖြိုတိုင်းငါတို့တပ်မကစိတ်တက်မပြိုလို့ရေးသားလေးရှိပါတယ်
သူတို့အတွက်တော့စတင်ငန်းတွေတဲ့စစ်ပနတ်တန်တွေမရောက်ဖို့နဲ့ဒီမိုကရေစီနိုင်ငံတော်ကိုထူထောင်မှုအရေးကိုသာဘဝတံမှုအဖြစ်သတ်မှတ်ထားကြိုက်ပွဲဝင်နေကြစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ်
SBS.com.au/bemis SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ